တူရကီနိုင်ငံဆော်ရီအာရေဗျကောင်စီဝင်ရုံးမှဂျာနယ်လစ်ဂျမဲခါရှိုဂီအသက်ခံလိုက်ရတာဟာလူအခွင့်အရေးသတင်းတွေကိုလိုက်ရတာဘလောက်အန္တရာယ်များလဲဆိုတာနိုင်ငံတကာကပို့ပြီးတော့သဘောပေါက်လာကြပါတယ်။သူတည်ဆုံးရမှုအပေါ်မှာအမေရိကန်ကတုံ့ပြန်မှုတစုံတရာမရှိတဲ့အတွက်ကမ္ဘာတဝန်းကသတင်းတောက်တွေအတွက်အန္တရာယ်ကြီးလာတယ်လို့ခါရှိုဂီရဲ့ဇနီးလောင်းကအမေရိကန်လွှတ်တော်အမတ်တွေကိုပြောခဲ့ပါတယ်။ VOA သတင်းတောက်ကက်သရင်းဂျက်ပစန်ကွန်ဂရက်အစအဦးကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်။
ဂျမာကရှူဂျီဟာစူပွားရဲ့နောက်ဆုံးအချိန်မှာကဘာပေါ်လူဖီရှင်ယာပြစ်မှတ်ထားခြင်းအခံရဆုံးဂျာနယ်လစ်တစ်ယောက်ဖြစ်ခဲ့ပါတယ်။သူသေဆုံးသွားတာဆစ်လက်ကြမ်းမြင့်လာသည့်တိုင်အောင်ဒီဖြစ်ရပ်ကိုသူ့ဇနီးလောင်းကလက်ခံလို့မရနိုင်ဖြစ်နေစေပါတဲ့
။ I still cannot make human sense of it. I still cannot.
ဂျမာဒါဖြစ်သွားတယ်လို့အခုထိစဉ်းစားလို့မရသေးပါဘူး။ဂျမာနားကိုမလေးနိုင်အောင်ပါပဲ။
ကရှူဂျီအပါဝင်2018အတွင်းမှာအသက်ခံရတဲ့သတင်းသမား54ယောက်ရှိခဲ့ပါတယ်။ဒါပေမဲ့သက်ပြတ်သူတိုင်းကိုအရေးမယူနိုင်ခဲ့ဘူးလို့သတင်းထောက်များကာကွယ်ရေးကော်မတီကဂျိုဘယ်ဆိုင်မန်ကဆိုပါတယ်
။ The 9 out of 10 cases of murdered journalists, the killers are never brought to justice.
သတင်းသမားတွေအသက်ခံရတဲ့အမှုဆက်မှုနဲ့ကုမှုမှာလူသက်သမားတွေကိုဘယ်တော့မှတရားမစီရင်နိုင်ခဲ့ပါဘူး။သူတို့ဒီလိုကလန့်ခွင့်ရနေတာဟာသတင်းသမားတွေကိုအကြမ်းဖက်နှုတ်ပိတ်ခြင်းတွေကိုအပြည့်အမြောက်လုပ်နေတာပဲဖြစ်ပါတယ်။
ယမန်နေ့တုန်းကဖမ်းဆီးထောင်ချခံရရတဲ့သတင်းသမားပေါင်းလည်း250အထိရှိခဲ့ပြီးအများစုဟာလူခွင့်ရေးချိုးဖောက်တဲ့သတင်းတွေကိုရေးသားခဲ့ကြသူတွေဖြစ်တယ်လို့လည်းဆိုင်မန်ကဆိုပါတယ
် Turkey, Egypt and China all had high numbers of journalists in prison for reporting on
Turkey, Egypt နဲ့တရုတ်ဒီသုံးနိုင်ငံလုံးမှာလူခွင့်ရေးအကြောင်းရေးသားတဲ့သတင်းတောက်တွေထောင်ချခံနေရပါတယ်
ကရှိုဂျီကိုသတ်ဖို့အမိန်ပေးသူဟာဆာဒီအင်စင်မင်းသားမိုဟာမက်ဘင်ဆာမန်ဖြစ်တယ်လို့အမေရိကန်စုံစမ်းရေးအဖွဲ့တစ်ခုကတွေ့ရှိခဲ့ပါတယ်။ဒီကိစ္စအပေါ်ကရှိုဂျီရဲ့ဇနီးလောင်းကအခုလိုပြောပြပါတယ
် I hope that the Congress can initiate an international investigation.
ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုကို Congress လို့တော့ကစတင်လှုပ်ဆောင်နိုင်မယ်လို့ကျွန်မမျှော်လင့်ပါတယ်။နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေဟာတံမိုးထားမှုတွေကိုပြစ်ပယ်ထားလိုက်မယ်မဟုတ်ဘဲဒီလူသတ်မှုအတွက်တာဝန်ရှိသူတွေကိုတရားဥပဒေအတိုင်းဆောင်ရွက်နိုင်လိမ့်မယ်လို့လည်းထင်ပါတယ်။ဒီလိုရက်ကိုသမ္မတထရမ့်ကိုယ်တိုင်စတင်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်းကျွန်မယုံကြည်ပါတယ်
။ဒီသက်ပြတ်မှုအတွက်အကျိုးဆက်တွေကိုဆာဒီအရေဗျာနိုင်ငံရင်ဆိုင်စေသင့်တယ်လို့အမေရိကန်သမ္မတရဲ့ပါတီဖြစ်တဲ့ Republican လွှတ်တော်အမတ်တွေကပြောနေကြတာပါ။ Chris Smith ဟာ Republican အမတ်တူဖြစ်ပါတယ်
။ There are people within the Saudi Arabian government that need to be held to account.
ဒီကိစ္စအတွက်တောင်းဝန်မကင်းတဲ့သူတွေ sorry အာရေဗျအစိုးရအဖွဲ့ထဲမှာရှိနေပါတယ်ဒီရက်ဆက်ပြီးကြောက်စရာကောင်းတဲ့လုပ်ရမှာပါဝင်ခဲ့သူတွေကိုအေးအေးယူနိုင်တဲ့အထောက်အထားတွေကျွန်တော်တို့စီမှာအခိုင်အလုံရှိနေတယ်ဆိုတာသိကြပါတယ
်ဒီကိစ္စအတွက်အမေရိကန်ပြည်ထောင်စုဟာ Saudi Arabia နိုင်ငံအပေါ်စီးပွားရေးလုံခြုံရေးအလျှော်အတင်းတွေလုပ်နိုင်တယ်လို့လည်းသုံးသပ်သူတွေကဆိုကြပါတယ် John Hanna ဟာ Foundation for Defense of Democracy Democracy နိုင်ငံများကာကွယ်ရေးဖွဲ့ကပုဂ္ဂိုလ်တူဖြစ်ပါတယ
် take action with some of the human rights activists that they've actually detained now for over a year allegedly have subjected some of those people to
တနည်းကျော်ဖမ်းဆီးထိန်းသိမ်းတဲ့လူအခွင့်အရေးလှုပ်ရှားသူတချို့အပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေလုပ်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူသင့်ပါတယ်ဒီလူတွေကိုလူငင်းချမ်းသာခွင့်ပေးဖို့ဆိုတာဘီယင်းနဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆာလမန်တို့ရဲ့လုတ်ပန်ခွင့်အတွင်းမှာရှိနေပါတယ်ဒီလိုလုတ်ပြလိုက်ခြင်းအပြင် sorry နဲ့ American ပြည်ထောင်စုဆက်ဆံရေးမှာအလှည့်အပြောင်းတချို့ရှိတယ်ဆိုတာ American လူထုနဲ့လွှတ်တော်အမတ်တွေကိုပြသရာရောက်ပါလိမ့်မယ
်ဒီကြိုးပမ်းအထောက်အမှုတွေဟာနိုင်ငံတကာအထိကြေရက်ခတ်သွားစေမှာလည်းဖြစ်ပါတယ် Democrat လွှတ်တော်အမတ်တူဖြစ်သူ Susan White ကတော့ American အစိုးရရဲ့လိုရက်ကိုအခုလိုဝေဖန်နေပါလေ
We have let you down let Jamal down
and in so doing American ကရှင်တို့ကိုစိတ်ပျက်စေခဲ့ပြီးဂျမာခါရှိုဂီကိုလည်းပြစ်ပယ်ထားခဲ့တယ်။ကမ္ဘာတဝန်းလုံးကလွတ်မြောက်မှုရှာဖွေနေသူတွေကိုလည်းပဲပြစ်ပယ်ထားခဲ့ကြတော့မှလား
။သတင်းထောက်တွေဟာပြစ်မှတ်မဟုတ်ဘူးဆိုတာကိုလူတွေသဘောပေါက်အောင်ဝိုင်းဝန်းကူညီပေးကြမှလည်းဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စံသာပြောပြသွားတာပါရှင်။